ီဇင်ဘာလ22ရက်ဘန်ကောက်ပို့သတင်းစာမှာလက်ရှိကိုရိုနာကိုဗစ် -19 ဗိုင်းရပ်စ်ကူးစက်မှုကာဗေကာလာအတွင်းထိုင်းနိုင်ငံရောက်တရားမဝင်ရွှေ့ပြောင်းအလို့သမားနှစ်သန်းခွဲနီးပါးအတွက်အလို့သမားဝန်ကြီးဌာနကပုံမှန်ကောင်းမွန်တဲ့တပ်သားချုပ်ကြီးတွေအတွက်ဆောင်ရွက်ပေးမယ်ဆိုတဲ့သတင်းဆောင်မတစ်ပုဒ်ဖော်ပြခဲ့ပါတယ်။ထိုင်းနိုင်ငံအလို့သမားဥပဒေအရလည်းရွှေ့ပြောင်းအလို့သမားတွေကိုအကာအကွယ်ပေးရမှာဖြစ်ပါတယ်။ဒါပေမဲ့ရွှေ့ပြောင်းအလို့သမားအလုံးအတွက်တော့အဲ့ဒီအခွင့်အရေးကိုမခံစားကြကြသေးဘူးလို့ဆောင်မကဆိုပါတယ်။ထိုင်းနိုင်ငံရောက်ရွှေ့ပြောင်းအလို့သမားအရေးအတွက်လေးသားနောက်ရှိပြီးမြန်မာအလို့သမားတွေကအများဆုံးဖြစ်မယ်လို့ MMN လို့ခေါ်တဲ့မဲခေါင်ရွှေ့ပြောင်းအလို့သမားကွန်ရက်ကခံမှန်းထားပါတယ်။ကမ္ဘောဒီးယားနဲ့လာအိုကလာတဲ့အလို့သမားတွေကိုပါထည့်ပြီးတော့တွေ့မယ်ဆိုရင်တော့ထိုင်းမှာရွှေ့ပြောင်းအလို့သမား6သန်းလောက်အထိရှိနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့ကိုရိုနာကာဗစ်စတင်ချိန်ဇန်နဝါရီလကစလို့မြန်မာဘက်ကနေနေဆက်ကျော်ဖြတ်သန်းဝင်ရောက်လာသူရွှေ့ပြောင်းအလို့သမားအရေအတွက်တသိန်းခွဲလောက်အထိရှိနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။ဒီအတွက်မြန်မာဘက်ကနေကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြန့်ပွားလာမှာကိုထိုင်းနိုင်ငံအာဏာပိုင်တွေကစိုးရိမ်မကင်ဖြစ်နေကြတာပါ။ပြီးခဲ့တဲ့3လလောက်ကဆိုရင်မြန်မာပြည်ချမ်းတာချီလိတ်ကနေထိုင်းနိုင်ငံပြည်ချမ်းမဲဆိုင်ကိုတရားမဝင်နေဆက်ကျော်ပြောင်းဝင်လာကြသူအမျိုးသမီးတွေစီကကိုရိုနာဗိုင်းရပ်စ်ကူးစက်ခဲ့တဲ့ဆိုတဲ့သတင်းတွေပြန့်နှံ့ခဲ့တဲ့အတွက်အာဏာပိုင်တွေကစုံစမ်းစစ်ဆေးခဲ့ရပြီးတဲ့နောက်စီရင်စုတစ်ခုလုံးကိုပိတ်လိုက်ပြီးတော့အခြေအနေကိုထိန်းချုပ်နိုင်ပြီဖြစ်ကြောင်းထုတ်ပြန်ခဲ့ရပါတယ်။ပြီးခဲ့တဲ့သတင်းဘက်ကတော့မဟာချိုင်ကပစုံစည်းအတွင်းကိုရိုနာကူးစက်မှုဖြစ်ပွားခဲ့ရမှာမြန်မာဘက်ကိုပြန်လာတဲ့ထိုင်းအမျိုးသမီးတူစီကကူးစက်ခဲ့တာကိုတွေ့ရလို့သူနဲ့ထိတွေ့ခဲ့တဲ့သူတွေကိုရှာဖွေစစ်ဆေးခဲ့ရပါတယ်။အဲ့ဒီနောက်ကူးစက်ခံရသူ6ရွာနေပါရှိလာခဲ့တာကြောင့်စမုတ်စခုစီရင်စုတစ်ခုလုံးကိုပိတ်ခဲ့ရတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာပြီးခဲ့တဲ့6လအတွင်းကိုရိုနာကူးစက်မှုနှေးပါခဲ့ပေမဲ့ဒီဇင်ဘာလ20ရက်နေ့မှာကူးစက်ခံရသူ9000နေပါသေဆုံးသူ60အထိရှိလာခဲ့လို့ရွှေပြောင်းအလို့သမားတွေအထူးသဖြင့်မြန်မာအလို့သမားတွေအပေါ်လူမျိုးရေးမုန်းတိမှုတွေပေါ်ပေါက်လာမှာကိုအနာဖိုင်တွေကစိုးရိမ်နေကြပါတယ်။ထိုင်းမြန်မာနယ်စပ်တစ်လျှောက်ကလည်းလူကြုံကြီးတင်းကျပ်ထားပါတယ်။အထူးသဖြင့်မြန်မာနဲ့နယ်စပ်ချင်းထိစပ်နေတဲ့ချင်းတိုင်းမဲဟောင်ဆောင်နဲ့တပ်ခရိုင်တွေမှာတရားမဝင်နေဆက်ကျော်ဖြတ်မှုတွေကိုအထူးသတိပြုစောင့်ကြည့်နေပြီးချင်းမိုင်ကချနဘူရီနဲ့ရနုံခရိုင်တွေမှာလည်းလုံခြုံရေးတင်းကျပ်ထားပါတယ်ဒီအတွင်းထိုင်းနိုင်ငံရဲ့ဝန်ဆောင်မှုလုပ်ငန်းတွေအပါအဝင်စီးပွားရေးအတိုင်းဝိုင်းကလည်းလုပ်ငန်းတွေပြန်ဖွင့်ပေးဖို့အစိုးရကိုဖိအားပေးနေကြပါတယ်ခရီးသွားလုပ်ငန်းလူကဏ္ဍတွေမှာကွာရန်တင်းစတေးရဲ့ဝင်ရေးအပါအဝင်ကန့်သတ်ချက်တွေကိုလည်းရှော့ပေါက်ပေးဖို့တောင်းဆိုနေကြတာပါပြီးခဲ့တဲ့သတင်းဘက်ကတော့ထိုင်းနဲ့မြန်မာအကြီးဆုံးကျန်းမာရေးအရာရှိတွေအွန်လိုင်းကနေပြီးတော့တဆင့်ဆွေးနွေးကြကြရမှာကိုရိုနာကိုဗစ်ကူးစက်ခံလူနာတွေကိုပြုစုကူတာစောင့်ရှောက်ရေးကာကွယ်ရေးပစ္စည်းတွေသုံးစွဲရေးဖာဗီပိုင်ရာဗီယာကိုရိုနာကူးတာဆီအကြောင်းတွေဆွေးနွေးကြပါတယ်။ထိုင်းကမြန်မာကိုအဲ့ဒီကာကွယ်ဆေးအလုံးပေါင်း9000လှူဒါန်းမှာဖြစ်ကြောင်းလည်းဘန်ကောက်ပို့ဆောင်မကဖော်ပြပါတယ်။ဒီဇင်ဘာ22ရက်ဘန်ကောက်ပို့သတင်းစာမှာပဲထိုင်းနဲ့မြန်မာတရားမဝင်နေဆက်ကျော်ဖြတ်မှုပြဿနာနဲ့ပတ်သက်တဲ့သတင်းဆောင်မတစ်ပုဒ်ဖော်ပြခဲ့ပါတယ်။ထိုင်းနိုင်ငံစစ်တပ်အနေနဲ့မြန်မာနဲ့နေဆက်တလျှောက်ဥပဒေမဲ့ခိုးဝင်လာတဲ့သူတွေကိုတားဆီးဖို့နေဆက်အလုံးကိုလုံးဝပိတ်ပစ်ဖို့မဖြစ်နိုင်ကြောင်းထိုင်းစစ်တပ်ကပြီးခဲ့တဲ့ဒီနေ့လနေ့ကဝန်ခံပြောကြားခဲ့ပါတယ်။နေဆက်ကိုစောင့်ကြည့်ဖို့တပ်တွေချထားပေမဲ့တရားမဝင်ရွှေ့ပြောင်းအလို့သမားတွေကတော့ကီလိုမီတာ9500ကျော်ရှိတဲ့ဒေသတွင်းတဘာဝတောင်ချုံတွေရောက်နေပြီးတော့ဝင်ရောက်နေကြဆဲဖြစ်ကြောင်းချင်းရိုင်းကချနဘူရီနဲ့တက္ကရာတွေကနေအများဆုံးဝင်ရောက်နေကြတာဖြစ်ကြောင်းဒါကြောင့်နေဆက်တလျှောက်လုံခြုံမှုအားအနည်းဆုံးနေရာတွေမှာဒရုန်းတွေကင်းလက်အဖွဲ့တွေတပ်စုကျူစီယိုတွေတိုးမြင့်ချထားဆောင်ရွက်ရတော့မှာဖြစ်ကြောင်းထိုင်းစစ်တပ်ပြောခွင့်ရသူကပြောပါတယ်အခုထိနေဆက်ကနေခိုးဝင်မှုစူးစမ်းခဲ့ကြသူမြန်မာနိုင်ငံသား289ဦးကိုဖမ်းဆီးမိခဲ့ပြီးမြန်မာဘက်ကိုပြန်ပြီးတော့လွှတ်ခဲ့ကြောင်းကိုရိုနာကူးစက်မှုကြီးကြီးမားမားဖြစ်ပွားခဲ့ရာစမုတ်စခုံဘက်ကိုလည်းတပ်သား200ချထားခဲ့ကြောင်းပြောပါတယ်ဒီအတွင်းမြို့ပြယောဂထင်းချုံမှုဌာနညွှန်ကြားချက်မှုဒေါက်တာဝီချန်ပန်ဝန်ကစမုတ်စခုပစုံစည်းမှာဖြစ်ပွားခဲ့တဲ့ကိုရိုနာကူးစက်မှုဟာမြန်မာရွှေ့ပြောင်းအလို့သမားတွေစီကနေကူးစက်ခဲ့တာဖြစ်နိုင်ကြောင်းကူးစက်မှု90ရာနှုန်းဟာမြန်မာရွှေ့ပြောင်းအလို့သမားတွေနေထိုင်ရာအဝင်းဝိုက်မှာဖြစ်ပွားနေကြောင်းနေရာချင်းချင်းတွေမှာစုပြုံနေထိုင်ကြပြီးသက်ရှင်ရင်းနဲ့မိလာစနစ်လည်းမကောင်းနှာခေါင်းစည်းလည်းမတက်ကြကြောင်းအခုအခါနိုင်ငံတော်ဟောင်းကရွှေ့ပြောင်းအလို့သမားတွေကိုကိုရိုနာကူးစက်မှုရှိမရှိစစ်ဆေးသွားမယ်လို့ပြောဆိုကြောင်းဘာကောက်ပုတ်သတင်းစာဆောင်းမကဖော်ပြပါရခင်ဗျာ